အိန္ဒိယနဲ့ပါကစ္စတန်နေဆက်ပါကစ္စတန်မြောက်ပိုင်းကက်ရှမီးယားဒေသမှာရှိတဲ့မှာကြီးမားတဲ့ရေခဲပြိုကျမှုဖြစ်ပွားပြီးတော့ပါကစ္စတန်စစ်သားနဲ့အရတားတရားကျော်နှင်းတဲ့ရေခဲပြည်အောက်မှာနစ်မြုပ်တည်ဆုံခဲ့ရပြီးတဲ့နောက်အဲ့ဒီဒေသကိုစစ်မဲ့ဇုံအဖြစ်ပြုလုပ်ဖို့တောင်းဆိုမှုတွေပြန်လည်ထွက်ပေါ်လာပါတယ်။အမြင့်မီတာ20ရှိတဲ့နှင်းတုနိုင်ရန်ကြီးဟာဆီယချန်ရေခဲမြေဒေသရဲ့အမြင့်ပိုင်းမှာရှိတဲ့စစ်တပ်စခန်းအတွင်းကိုစနေနေ့ကပြိုကျခဲ့တာဖြစ်ပါတယ်။အဲ့ဒီဒေသမှာအိန္ဒိယရောပါကစ္စတန်ရှေ့တန်းစခန်းတွေတည်ရှိပြီးတော့ကမ္ဘာအမြင့်ဆုံးစစ်မြေပြင်ဆိုပြီးတော့အတိမတ်ပြုထားတဲ့နေရာဖြစ်ပါတယ်။ဒီတော့တွင်အမေရိကန်ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ဟာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်အကူအညီပေးဖို့အတွက်တနင်္လာနေ့မှာပါကစ္စတန်နိုင်ငံကိုရောက်ရှိလာပါတယ်။ပါကစ္စတန်ကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်အာရှက်ဖက်ပါဘက်ကနီယာဟာအခင်းဖြစ်ပေါ်တဲ့နေရာကိုတနင်္ဂနွေနေ့မှာတွားရောက်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ခဲ့ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေမှာရဟတ်ယာဉ်တွေနဲ့တပ်ဖွဲ့ဝင်တွေသာမကအနက်ခံခွေးတွေဆရာဝန်တွေကျန်းမာရေးအမှုရမ်းတွေပါဝင်ပါတယ်။အသက်ရှင်ကျန်ရစ်သူရှိတဲ့လက္ခဏာမတွေ့ရသလိုတေဆုံးသူတွေရဲ့ရုပ်အလောင်းလည်းတလောင်းမှမတွေ့ရဘူးလို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါတယ်။တပ်သား124ယောက်နဲ့အရက်သား7ယောက်တို့ဟာနှင်းရေခဲတုအောက်မှာနစ်မြုပ်နေတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ခင်ဗျာ။